ကနေဒါမက္ကဆီကိုနဲ့တရုတ်နိုင်ငံတွေကကွန်ပျူတာတွေပေါ်အမေရိကန်ပြည်ထောင်စုကသွင်းကုန်အခွန်ကိုအစီအစဉ်အတိုင်းရှေ့သတင်းပတ်အင်ကာနေမလ၄ရက်နေ့ကစပြီးတော့ကောက်ခံသွားမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်တရုတ်ကွန်ပျူတာတွေပေါ်အရင်ပြောထားတဲ့အတိုင်းဆရာခိုင်နှုန်းအပြင်နောက်ထပ်ဆရာခိုင်နှုန်းတိုးကောက်မယ်လို့ Truth Social ပေါ်မှာကြာသပတေးနေ့ကရေးသားခဲ့တဲ့အပေါ်တရုတ်ကပြင်းပြထန်ထန်ကန့်ကွက်ပြီးသူ့အကျိုးစီးပွားအတွက်ကာကွယ်သွားမယ်လို့တရုတ်နိုင်ငံရေးဌာနကတုံ့ပြန်လိုက်ပါတယ်
威胁对中国输美产品加征关税，中方对此强烈不满。
反正呢，别在那个讲别的，美国我报你的第二公平系列报，看多高买了，美国啊，轻巧那边买的，第六页报第二个啊，龙王没接纳的喽，变成是话赶快把的，看多高比更多一些，不会比昂楼大哈，不都这么就没事无事啦，第二个啊，渐渐表态比批把的喽。တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ကျန်းကဒီကနေ့ကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။မွေးစေဝါထုတ်လို့ရမှာထည့်သွင်းနေတဲ့ Fentanyl ဆေးတွေအမေရိကန်တဲ့လက်ဝင်နေတာကိုမတားဆီးလို့ဆိုပြီးတရုတ်နိုင်ငံသားမကမက္ကဆီကိုနဲ့ကနေဒါတွေကိုလည်းလက်နက်တွေတရားမဝင်ဝင်လာသူတွေကိုမတားဆီးလို့ဆိုပြီးတွင်းကုန်အခွန်25ရာခိုင်နှုန်းကောက်ခံမယ်လို့သမ္မတထရန့်ကဖေဖော်ဝါရီလတည်းကကြေညာထားတာဖြစ်ပါတယ်။မက္ကဆီကိုနဲ့ကနေဒါဘက်ကလုံခြုံရေးတွန်းမြင့်ပေးခဲ့တာကြောင့်တွင်းကုန်အခွန်ကောက်ခံမှုကိုတလဆိုင်းထားလိုက်တာဖြစ်ပါပဲ။ဒါပေမဲ့တလပြည့်မဲ့မလ၄ရက်နေ့မှာတွင်းကုံကောက်ခံမှုအစီအစဉ်တွေကိုမူလအတိုင်းဆက်လုပ်သွားမယ်လို့သမ္မတထရန့်ကအကြမ်းဖက်ပြည်နေကပြောကြားခဲ့ပါတယ်ခင်ဗျ။